မဲခွန်ဒေသတန်ဆယ်ချထားလိုက်ကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကကြေညာလိုက်ပါတယ်။ထိုင်းနိုင်ငံမှာအေပက်စည်းဝေးကိုတိုက်ခတ်ပြီးတဲ့နောက်နောက်ဆုံးရဲ့တင်းလွင်နေမှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။စနေနေ့ကအေပက်စည်းဝေးပိတ်ပွဲပြီးတဲ့နောက်အမေရိကန်ဒုတိယသမ္မတဟာအရက်ပဲအဖွဲ့အစည်းတွေနဲ့စီးပွားရေးနယ်ပယ်ကခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။ရာသီဥတုဖော ဟဲရစ်ကပြောခဲ့ပါတယ်။အစောပိုင်းသတင်းထုတ်ပြန်ချက်မှာတော့ဂျပန်အမေရိကန်မဲခေါင်တရစစ်တွဲဘက်ရန်မုံငွေအတွက်လွှတ်တော်ကိုအမေရိကန်အစိုးရကတောင်းဆိုမယ်လို့ဒုတိယသမ္မတကပြောခဲ့ပါတယ်။ထိုင်းဗီယက်နမ်နာအိုမှာမဲခေါင်မြစ်ကိုအားထားနေရတဲ့ရက်ရွာအတိုက်ဝန်းတွေအတွက်ရာသီဥတုဖောက်ပြန်မှုကတကယ့်ချိန်ချောက်မှုဖြစ်ပါတယ်လို့သူမကထင်တဲ့အကြောင်းဒုတိယသမ္မတကင်မရာဟဲရစ်ကဆိုခဲ့ပါတယ်။